ပါကစ္စတန်ကိုပထမအဆုံးနိုင်ငံတော်ခီးစဉ်အဖြစ်သွားရောက်တဲ့ဆော်ရီအာရီဗီးယားနိုင်ငံရဲ့အင်ရှိပ်ဆန်မင်းသားမိုဟာမက်ဘင်ဆာမန်ဟာအစ္စလာမဘတ်မြို့တော်ကိုရောက်ပြီးမကြာခင်နိုင်ပိုင်းအတွင်းမှာပဲအမေရိကန်ဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ယင်းညွန့်နယ်မှုဆိုင်ရာပါကစ္စတန်နဲ့သဘောတူစာချုပ်လက်မှတ်ထိုးခွဲကိုတက်ခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်အနေနဲ့အတူပါကစ္စတန်ထိပ်တန်းအရက်ဘက်စစ်ဘက်ဆိုင်ရာအရာရှိတွေကမင်းသားsorry မင်းသားကိုအစ္စလာမဘတ်မြို့ပြင်ကလေးတပ်အခြေစိုက်စခန်းမှာကျူးစိုးခဲ့ကြတာပါ။အင်းရှိမင်းသားဆာမန်ကိုဝန်ကြီးချုပ်ခန်းကသူ့ဝန်ကြီးချုပ်နေအိမ်ဝင်းစီကားကိုကိုယ်တိုင်မောင်းခေါ်ယူသွားသလိုပါကစ္စတန်နဲ့ sorry အာရီဗီးယားတို့ကြားသဘောတူညီချက်တွေအတွက်လက်မှတ်မထိုးခင်မှာဆွေးနွေးပွဲပါကျင်းပခဲ့ပါတယ်။ဟောင်းဆောင်တို့ကလက်မှတ်ရေးထိုးပွဲအခမ်းအနားမှာမိကွန်းပြောခဲ့ပြီးအဲ့ဒီမိကွန်းတွေကိုပါကစ္စတန်အစိုးရရုတ်တံကပြင်ခဲ့ပါတယ်။မင်းသားဆာမန်ကအခုနားလည်မှုစာချုပ်လာမှာ6ပေးထားတဲ့ငွေဒေါ်လာဘီလီယံ20ဟာပထမအဆင့်အတွက်တိတ်များသလိုလာတိုင်းတိုးလာဖို့ရှိပြီးနှစ်တိုင်းလည်းပိုများလာဖို့ရှိကြောင်းနဲ့ဒါနဲ့နိုင်ငံစလုံးအတွက်အကျိုးရှိမှာဖြစ်ကြောင်းပြောပါတယ်။သူအင်ရှိမင်းသားဖြစ်လာခဲ့တဲ့နောက်ပိုင်းအရှိအာစဒေတာအဖြစ်ပါကစ္စတန်ကိုပထမဆုံးလာရောက်ဖို့ရွေးချယ်ခဲ့တာဟာနိုင်ငံဆက်ဆံရေးဘလောက်အရေးပါတယ်ဆိုတာကိုပြကြောင်းမင်းသားကပြောပါတယ်။